အာဖဂန်နစ္စတန်နိုင်ငံကဘူးတက်ကတူတဲကိုတနင်္လာနေ့မနေ့ပိုင်းမှာတနတ်သမားအများပြားဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်လူ19ဦးနဲ့မင်းနဲ့တစ်ဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ကျောင်းသားတွေနဲ့တက်ကတူဝန်ထမ်းတွေဟာစာသင်ခန်းတွေထဲကနေဘေးလွတ်ရာထွက်ပြေးခဲ့ရတယ်လို့တနတ်သမားအများပြားကကျောင်းဝင်တွေကကျောင်းသားတွေကိုပစ်ခတ်တာမြင်ခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ပစ်ခတ်မှုဖြစ်ပွားပြီးမကြခင်မှာပဲကျောင်းပဝုံပတ်လည်မှာလုံခြုံရေးကိုချထားခဲ့တာပါတက္ကသိုလ်ဝင်းတစ်ခုလုံးကိုလုံခြုံရေးတွေကစစ်ဆင်းနေပြီဖြစ်ကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ဒါပေမဲ့အရသားတွေထိခိုက်မှုမရှိစေဖို့ဖြည်းဖြည်းချင်းလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာမဟုတ်ကြောင်းတာလီဘန်တွေကအငြင်းဆိုပါတယ်ကဘူးတက္ကသိုလ်ဝင်းနဲ့မှာတနင်္လာနေ့ကအာဖဂန်အီရန်စာအုပ်ပြပွဲကျင်းပဖို့ရှိတယ်လို့အာဖဂန်အကြီးတန်းအရာရှိတွေနဲ့အာဖဂန်ဆိုင်ရာအီရန်တာမတ်ကြီးလည်းဒီပွဲကိုတက်ရောက်ဖို့ရှိနေတာပါဒါပေမဲ့အခင်းဖြစ်ပွားချိန်မှာသူတို့ရှိမရှိတော့တည်တည်ချာချာမသိရသေးပါဘူး